စစ်အာဏာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေမှာပါဝင်သူတွေကိုညဘက်တွေမှာလိုက်ဖမ်းတာတွေရှိနေပြီးလူထုကလည်းတိတာနဲ့ညမထရအမိန်ထုတ်ထားတဲ့ကြားကပဲလမ်းတွေပေါ်အုံနဲ့ကျင်းနဲ့ထွက်လာပြီးတံပိုးတွေတီးပြီးတော့တားဆီးကြပါတယ်ဒီနေ့ဆန္ဒပြပွဲဒီမှာဆိုရင်အဲဒီလိုညဘက်ကြီးလိုက်ဖမ်းတော့ကိုအပြင်းထန်ကောက်ွက်ကြပြီးတော့ညဘက်ပြန်ပြီးဆွဲတာရက်ဆိုတဲ့အဓိပ္ပာယ်နဲ့အင်္ဂလိပ်ဘာသာစာတမ်းတွေကိုင်ဆောင်ဆန္ဒပြကြပါတယ်။ဒါအပြင်မိမိတို့ရဲ့ညတွေဟာမလုံခြုံတော့ဘူး။မြန်မာစစ်တပ်ကညဘက်မှာလူတွေကိုပြန်ပြီးဆွဲနေတယ်လို့အဓိပ္ပာယ်ရမယ်။အင်္ဂလိပ်စာသားတွေကိုလည်းအွန်လိုင်းပေါ်မှာကြဲကြဲပြန့်ပြန့်ဖြန့်နေကြတာတွေ့ရပါတယ်။ရုတ်တရက်ဖမ်းဆီးခံရသူတွေရဲ့မိသားစုဝင်တွေအနေနဲ့ဘာလို့ဖမ်းနေ၊ဘယ်နေရာကိုခေါ်သွားတယ်၊စတာတွေကိုဘာမှမသိရဘူးလို့နိုင်ငံရေးအကြီးအကဲများကူညီဆောင်ရှောက်ရေးအသင်း AABB ရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒါအပြင်ညအချိန်မတော်ဝန်ဖမ်းတာတွေဟာတခုတည်းတနေရာတည်းမှာဖြစ်တာမဟုတ်ဘဲနိုင်ငံတော်မှာဖြစ်နေတယ်လို့ AABB ကပြောပါတယ်။အခုလိုမျိုးလမ်းမပေါ်အိမ်တွေပေါ်ကနေမတရားဆွဲခေါ်ဖမ်းဆီးတာတွေဟာတည်ဆဲဥပဒေနဲ့မကိုက်ညီဘူးလို့လည်း AABB ကဝေဖန်ထားပါတယ်။ပသိမ်မြို့အခြေစိုက်တိုင်းဧရာသတင်းဌာနအတွက်ဗီဒီယိုသတင်းတွေတင်ဆက်ပေးနေတဲ့သတင်းတောက်မတ်ရွှေကြီးဝင်းဆိုရင်ဖေဖော်ဝါရီလ10ရက်ဗုဒ္ဓဦးနေ့ညမှာစစ်တပ်ရဲနဲ့အရဝတ်လူတချို့ကလာခေါ်သွားတယ်လို့မြေခင်ဖြစ်သူကပြောတာကိုတိုင်းဧရာသတင်းဌာနရဲ့ Facebook မှာတင်ထားပါတယ်။မတ်ရွှေကြီးဝင်းမှာတနှစ်သားအရွယ်သားငယ်တဦးရှိပြီးအခုဆိုရင်ကလေးငယ်ဟာမြေခင်တို့မဆူရတဲ့အတွက်အတော့ကိုဒုက္ခရောက်နေတယ်လို့မတ်ရွှေကြီးဝင်းရဲ့မြေခင်ဖြစ်သူဒေါ်သိန်းသိန်းက Riders သတင်းဌာနကိုပြောပါတယ်။အရန်ကိုစိတ်ပူနေပါတယ်သူတို့လာခေါ်တော့ကသမီးဟာဖနက်တောင်စီးမသွားရပါဘူးလို့မိခင်ဖြစ်သူဒေါ်သိန်းသိန်းကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ခြေဆိုင်ကုလသမဂ္ဂလူခွင့်ရေးကောင်စီမှတောက်ကြာနေကချမှတ်ခဲ့တဲ့မြမလူခွင့်ရေးအခြေအနေဆိုင်ရာဆုံးဖြတ်ချက်ထဲမှာဖမ်းဆီးထားသူအားလုံးကိုအမြန်ဆုံးပြန်လွှတ်ပေးဖို့ဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်နာမလုပ်ဖို့ရွေးကောက်ခံအခြေသားအစိုးရလက်ထက်အာဏာပြန်လွှဲပေးဖို့တောင်းဆိုထားပါတယ်